ခရီးဒီနယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ပြေးဒုက္ခသည်တွေခိုးလုံနေကြတဲ့ဒေါရော့ခုကြီးရွာကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွင်စစ်ပြေးဒုက္ခသည်တဦးထက်မနည်းသေဆုံးပြီးနှစ်ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရိုက်ကော်မြို့အပါအဝင်စစ်ပြေးဒုက္ခသည်များပြားရှိနေတဲ့ဒေါရော့ခုကြီးရွာမှာအခုလိုတိုက်ခိုက်ခံရတဲ့အတွက်ရွာခံတွေရောဒုက္ခသည်တွေပါနောက်ထပ်ဘေးလွတ်ရာပုန်းဆောင်နေကြပါတယ်။ဒီမော့ဆိုမြို့နယ်ကပဲကုန်းတာကြီးရွာမှာလည်းမနက်ပိုင်းကတည်းကတိုက်ပွဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မဆုမြတ်မွန်ပြောပြပါမယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကဒေါ်ရခုကြီးရွာအပေါ်စစ်ကောင်စီတပ်တွေကဒီနေ့မတ်လ17ရက်တောက်ကြနေ့မနေ့အစောပိုင်းကစလို့လေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီကြီးရွာမှာလွိုက်ကော်မျိုးကစစ်ပြေးဒုက္ခသည်တွေအပါအဝင်တိုက်ပွဲဖြစ်တဲ့တခြားကဒုက္ခသည်တွေအများအပြားရှိနေတဲ့ရွာပေါ်တိုက်ခိုက်ခံရတာကြောင့်စစ်ပြေးဒုက္ခသည်တဦးထက်မနေ့တည်ဆုံးပြီးတော့နှစ်ဦးအပြင်းထန်ဒဏ်ရာရခဲ့ပါတယ်။ဒီနေ့၄နာရီကျော်မှတစ်ခေါက်နဲ့မနေ့6နာရီကျော်မှတစ်ခေါက်စုစုပေါင်း၄ရက်5စီးနဲ့10ချိန်လောက်ပုံကျဲတိုက်ခိုက်မှုအတွင်းမှာယာယီဒုက္ခသည်စခန်းတွေပျက်စီးသွားတယ်လို့လေဒေသခံတယောက်ကအခုလိုရှင်းပြပါတယ်။
မနေ့၄နာရီ15မိနစ်လောက်မှာသူတို့နှလုံးသာကျဲတယ်ဗျာနော်လေရင်စည်းနဲ့တစည်းကိုနှလုံးစီလာကျဲအမဒေသခံမဟုတ်ဘဲနဲ့ဆစ်ရှောင်းလောက်ကောင်းနေရှောင်းလာတဲ့အရက်ပါပီတီတယောက်ကွက်ချင်းပီတီတယ်ဗျာနော်ပြီးတော့နောက်တစ်ယောက်ကဒဏ်ရာကြီးကျဲရတယ်နောက်တစ်ယောက်ကတော့မစိုးရတဲ့ဒဏ်ရာမျိုးများရတယ်ဗျာနော်ပြီးတော့ဟိုနနေ့6နာရီ15မိနစ်နဲ့9နာရီခွဲထိကိုလေရင်3စီးနဲ့ဗျာနော်သူတို့အလက်တာလာပြည့်တယ်အမ8ချိန်လောက်ပြစ်သွားတယ်ဗျာနော်8ချိန်လောက်ပြစ်သွားတယ်အဲ့ဒါဆစ်ရှောင်းစခန်းတောင်ပေါ်တယ်အမတူပြွားရဲပေါ့နော်ဒီကတည်းကဆုံးဒါတော့မရှိရဘူးဒီစစ်ရှောင်းစကောင်းလာပြည့်တဲ့ချိန်မှာပေါ့နော်ဒီပထမတစ်ခါကျွန်တော်တို့လူတယောက်တည်သွားတဲ့တွေ့ပေါ့နော်ဒီကလုံးနည်းနည်းကဘာယူနည်းနည်းတွေ့ပေါ့နော်ဒီနောက်ထပ်လာပြည့်တဲ့ခါကတော့ဒီစစ်ရှောင်းနေတဲ့စကောင်းလေးကိုတော်များပြည့်စည်ကြီးတယ်ပေါ့နော
်ဒေသခံနဲ့စစ်ပြေးခိုလုံသူစုစုပေါင်း1000လောက်ရှိတဲ့ဒေါ်ရောက်ခုခြေရွာကိုစစ်တပ်ကခုလိုတိုက်ခိုက်တာကြောင့်နောက်ထပ်ဘေးကင်းမဲ့နေရာတွေကိုပြောင်းရွှေ့ခိုလုံဖို့လည်းလုပ်နေကြတယ်လို့ပြောပါတယ်ဒီမော့ဆိုမြို့နယ်ကဒေါ်ရောက်ခုခြေရွာဘက်မှာအရင်တိုက်ပွဲတွေမဖြစ်ဘူးပဲစစ်ကောင်စီတပ်ကဘာကြောင့်လေကြောင်းနဲ့တိုက်ခိုက်တယ်လဲဆိုတာနားမလည်ဘူးလို့ဒေသခံတွေကပြောပါတယ်ဒေါ်ရောက်ခုရွာနဲ့25မိုင်ထက်မနည်းဝေးတဲ့နေရာမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပါတယ်
ဆစ်ဆောင်နေရနေရသူကအများပြားဆစ်ဆောင်ရှိရနေရဝဲရေးပြီးချတဲ့ပုံစံမဲပြီးချတဲ့ပုံစံမျိုးဖြစ်နေတယ်ကွာအဲ့မှာတော့တက်ပွဲကမ်းဖြစ်ဘူးပေါ့နော်ဝေးတယ်ဗျအညာကဝေးတယ်ဆိုတော့လည်းအညာတော့25မိုင်လောက်ရှိမှာ30လောက်ရှိမှာ
မနေ့ကလည်းဒီမော့ဆိုမြို့နယ်တွေကတောင်ငံခါချေးရွာကိုလေရင်ပေါ်ကပုံကျဲခဲ့လို့ကက်သလစ်သီလရှင်ကျောင်းတွေနဲ့လူနေအိမ်တချို့ပျက်စီးသွားခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ကလည်းဖရူဆိုမြို့နယ်ရီခီဘူးချေးရွာကယာယီစစ်ပြေးဒုက္ခသည်စခန်းနှစ်ခုကိုစစ်လေရင်နဲ့ပုံကျဲလို့ကလေးငယ်နှစ်ယောက်အပါအဝင်သုံးဦးတည်ဆုံးခဲ့ရတယ်လို့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းစစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရှောက်နေတဲ့ကော်မတီက VOA ကိုပြောထားပါတယ်စစ်ပြေးရှောင်ပြည်သူတွေရှိရဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လေကြောင်းနဲ့ပုံကျဲတိုက်ခိုက်မှုတွေလုပ်နေတာ6ချိန်ထက်မနည်းရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေစစ်ရေးလှုပ်ရှားထိုးစစ်ဆင်မှုတွေကိုလည်းဆက်လုပ်နေပါတယ်တချို့နေရာတွေမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်ကုန်းတာချေးရွာတဝိုက်မှာဆိုရင်နေ့စဉ်လလိုနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံကပြောပြပါတယ်ဒီနေ့တောက်ချာနေမနဲ့အစောပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီနေ့ကုန်းတာတိုက်ပွဲအတွဲလေရင်နဲ့ပြစ်ခတ်တာမရှိပေမဲ့မနေ့တုန်းကတိုက်ပွဲမဆခင်လေကြောင်းကနေပုံချဲတိုက်ခိုက်မှုတွေလှုပ်ဆောင်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်နေအိမ်စိတ်လုံးထက်မနဲ့ပျက်စီးသွားတယ်လို့ပြောပါတယ
်ကုန်းတာတော့တိုင်းနေတယ်ကွာလည်းနေစီဖြစ်တယ်ကွာနောက်ပုံချဲတာဒီနေ့ကတော့မဆရသေးဘူးမနေ့ကတော့တိုက်ပွဲဖြစ်တယ်ကွာမနေ့လည်းသူကတိုက်ပွဲမဆတဲ့ချိန်ထားအယုံရင်းဖြစ်တယ်ကွာနော်ပုံချဲတယ်ကွာအဲ့မှရှိတော့အိမ်စိတ်လုံးခက်မနေပါနော်ပျက်စီးသွားတယ်ကွာ
ဒီမော့ဆိုမြို့နယ်မှာ2021မေလကုန်ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါအဲ့ဒီနောက်ပိုင်းဂျိုကြားဂျိုကြားဖြစ်တဲ့တိုက်ပွဲတွေဟာ February 16ရက်နောက်ပိုင်းရောက်လာချိန်မှာတော့နေ့စဉ်ရက်ဆက်ဆိုသလိုဖြစ်နေပါတယ်ရက်20ကျော်ရှိနေပြီဖြစ်တဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှင်